ကမ္ဘာပေါ်မှာပထမဆုံးအကြိမ်ငှက်ဖျားယောဂါကာကွယ်ဆေးထိုးပေးမယ့်စံသက်လှုပ်ဆောင်မှုအစီအစဉ်ကိုစတင်မှုဂါနာ၊ကင်ညာနဲ့မလာဝီသုံးနိုင်ငံကိုရွေးချယ်ထားတဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။ဒီနိုင်ငံသုံးခုကကလင်းငယ်တွေကိုရှင်းနေထဲမှာငှက်ဖျားယောဂါကာကွယ်ဆေးထိုးပေးသွားမှာပါ။RTSS တမမဟုတ် Mosky Risk လို့ခေါ်တဲ့ဒီကာကွယ်ဆေးကိုတော့ Britain ဆေးဝါးထုတ်လုပ်ရေးကုမ္ပဏီ GlaxoSmithKline ကထုတ်လုပ်တာပါ။အသက်၅နှစ်ကနေ18လသားအရွယ်အထိငယ်တဲ့ကလင်းငယ်တွေကိုဒီကာကွယ်ဆေးထိုးပြီးတော့စံသက်မှာဖြစ်ပါရယ်။ငှက်ဖျားယောဂါပိုးကိုတော့ဒီပိုးကိုတည်ဆောင်တဲ့ချင်မကနေတဆင့်အခိုက်ခံရတဲ့လူကိုကူးစက်ပြတ်ပွားတာဖြစ်ပြီးတော့လူကိုသေစေနိုင်တဲ့ယောဂါဖြစ်ပါတယ်။ RTSS 4ချိန်ထိုးဖို့လိုအပ်ပြီးတော့ဒီလိုလှုပ်ဆောင်မှုဖြစ်နိုင်ခြေတွေကိုစက်သက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒီဆေးကြောင့်ကလင်းငယ်သေဆုံးမှုတွေကိုရှော့ချနိုင်မလားဆိုတာနဲ့ဒီဆေးကိုပုံမှန်ဘေးကင်းနဲ့ဆက်ပြီးတော့အသုံးပြုသွားနိုင်ဖို့အတွက်စက်သက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ WHO ကပြောပါတယ်။ငှက်ဖျားယောဂါကာကွယ်ဆေးအနာဂတ်နဲ့ပတ်သက်လို့သတင်းကောင်းတွေရှိထားပြီးတော့ဒီစက်သက်လှုပ်ဆောင်မှုကနေစုဆောင်းရရှိတဲ့အချက်လက်တွေကနေဒီကာကွယ်ဆေးကိုနေရာတိုင်းမှာကြဲကြဲပြန့်ပြန့်သုံးသင့်မသင့်ဆုံးဖြတ်ရမှာအထောက်အကူဖြစ်စေမှာဖြစ်တယ်လို့ WHO ရဲ့အာဖရိကဆိုင်ရာဒေသန္တရညွှန်ကြားရေးမှူးဒေါက်တာမက်ရှိတီဆိုမိုတီကပြောပါရယ်လက်ရှိဒီယောဂါကာကွယ်ရေးလှုပ်ဆောင်ချက်တွေအပြင်အခုကာကွယ်ဆေးတွေပါပေါင်းစပ်လိုက်မယ်ဆိုရင်တော့အာဖရိကမှာရှိတဲ့လူထောင်ပေါင်းများစွာရဲ့အသက်တွေကိုကယ်တင်နိုင်မှာဖြစ်တယ်လို့လည်းသူကပြောပါရယ်ရှင်